လညနေခင်းမှာတော်ရရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော်ကနေ2020ခုနှစ်ဇန်နဝါရီလ28ရက်တနင်္လာနေ့ညနေခင်း VOA မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီခန့်စတင်ထုတ်လွှင့်ပေးနေပါပြီ။ဆိုင်းဒိုမီတာ16 19နဲ့25တို့ကနေဓာတ်ရိုက်နှာရှင်နိုင်ပါပြီရှင်။တနင်္လာညနေခင်းအတွက်အစီအစဉ်မှုကကျမစုမော်ပါရှင်
။ကျမကတော့စုမြတ်မော်ပါ American Basketball အကျော်အမော် Kobe Bryant တနင်္လာနေ့တုန်းကရဟန်းရင်ပြတ်ကျတေဆုံးသွားတဲ့အတွက်ကမ္ဘာတဝန်းကသူ့ရဲ့ပရိသတ်တွေစိတ်ထိတ်ခိုက်ဝမ်းနဲ့စကားဆိုနေကြပါတယ်။တရားစွဲခံနေရတဲ့ American သမ္မတ Donald Trump အမှုအတွက်နောက်ထပ်သက်တွေခေါ်ယူစစ်ဆေးဖို့အတွက် Democrat အမတ်တွေဘက်ကထပ်မံတောင်းဆိုနေပါတယ်။အခုလိုနောက်ဆုံးရသတင်းတွေကိုကိုသားညုံဦးနဲ့ကြီးညာပေးပါမယ်ရှင်
။ဟုတ်ကဲ့ပါရှင်။တနင်္လာညနေခင်းအတွက်တော်ရရှင်နေနာဆရာမကတော့တရုတ်နိုင်ငံဝူဟန်မြို့ကစခဲ့တဲ့ Coronavirus ရောဂါပိုကူးစက်နှုန်းဟာပိုပြီးတော့အကောက်လာနေပြီးတော့ကမ္ဘာတစ်လွှားမှာတော့လူပေါင်း 3,000 နီးပါးရောဂါကူးစက်ခံနေရပါတယ်။တရုတ်မှာလည်းလူပေါင်း 56 ဦးထက်မနည်းသေဆုံးခဲ့တာကြောင့်အစိုးရတွေကဒီရောဂါကူးစက်မှုကိုတားဆီးဖို့ကြိုးပမ်းနေကြပါတယ်။တရုတ်နဲ့မြန်မာနိုင်ငံနှစ်နိုင်ငံနယ်စပ်နယ်မြေတွေထိစပ်နေတဲ့ဂိတ်အဝင်အထွက်အခြေအနေဘယ်လိုရှိပါသလဲ။
လူတွေတိကတော့ပြုကတာရှိပြီးပြလိုက်တယ်ဆိုတော့ကျွန်တော်တို့ကအတက်ကလည်းစေရတယ်ဒီလိုအပ်တဲ့ခြားတိုင်းနာတို့ပါစစ်စစ်တိုင်းလာကျွန်တော်လုပ်နေပါလေ။ဟိုမပြောခင်လည်း
ကချင်ပြည်နယ်လူဝင်မှုကြီးကြပ်ရေးနယ်လူစွာအရင်မြင့်ဝင်ကြီးပြောပြပေးခဲ့တာပါဒီသတင်းနောက်ပိုင်းမှာအပြည့်အစုံနားဆင်ရပါမယ်။နောက်အမေရိကန်ပြည်အောင်စုမှာလည်းvirus ပိုးရောဂါကူးစက်ခံရတဲ့အခြေအနေတွေနဲ့သိရအောင်လို့ကူးစက်ရောဂါအထူးကူဆရာဝန်တဦးနဲ့ဆက်သွယ်မေးမြန်းချက်ကိုလည်းတင်ပြပေးဖို့ရှိပါတယ်ရှင်။အခုရင်းဆုံးကတော့တနင်္လာညနေခင်းအတွက်နောက်ဆုံးသိထားတဲ့သတင်းတွေကိုမဆုမြတ်မွန်နဲ့ကိုသားညဦးတို့တင်ဆက်ပေးကြပါလိမ့်မယ်ရှင်။
American basketball အကျော်အမော် Kobe Bryant ဟာတနင်္လာနေ့နေ့တုန်းကရဟတ်ရင်ပြတ်ကျတေဆုံးသွားခဲ့တဲ့အတွက်ကမ္ဘာတဝန်းကသူ့ရဲ့ပရိသတ်တွေစိတ်ထိခိုက်ဝမ်းနဲ့စကားဆိုနေကြပါတယ်။ Los Angeles မြို့ပြည်နာက Calabasas မြို့ပေါ်ရဟတ်ရင်ပြတ်ကျမှုအတွင်းမှာအသက်42နှစ်အရွယ် Kobe Bryant သူ့ရဲ့73နှစ်အရွယ်သမီး Gianna တို့အပါအဝင်ရဟတ်ရင်ပေါ်ပါသွားသူ6ယောက်လုံးတေဆုံးခဲ့ကြတာပါ။သူ့သမီးရဲ့ basketball ပွဲကိုအသွားရဟတ်ရင်ပြတ်ကျခဲ့တာဖြစ်ပါတယ်။သူ့သမီးအသင်းမှာ Kobe Bryant ကနီးပြလုပ်ပေးနေတာပါ Kobe Bryant ဟာရင်ကျောပိတ်ဆို့မှုများတဲ့ Los Angeles Garland တွေကိုရှောင်ဖို့သူ့ရဲ့ကစားပွဲတွေကိုရဟတ်ရင်နဲ့သွားတယ်ဆိုတာလူသိများပါတယ်။ဒါကြောင့်ရဟတ်ရင်ပြတ်ကျတယ်လေဆိုတာ American ပြည်ထောင်စုတာဝန်ရှိသူတွေရဲ့အခုအညီနဲ့စုံစမ်းစစ်ဆေးနေတယ်လို့ LA မြို့နယ်ရဲတပ်ဖွဲ့ကပြောပြီးရဟတ်ရင်ပြတ်ကျတဲ့နာလူတွေမလာဖို့တောင်းဆိုထားပါတယ်။ပြကြခဲ့တဲ့နေရာနာကြအောင်သွားဖို့အခက်အခဲရှိသလိုသူ့ပရိသတ်တွေကလည်းအဲ့ဒီဘက်ကိုလာနေကြတာမို့စုံစမ်းစစ်ဆေးသူတွေအနေနဲ့အနှောက်အယှက်ဖြစ်နေတယ်လို့ရဲတပ်ဖွဲ့တာဝန်ရှိသူကပြောပါတယ်။ Kobe Bryant ဟာဘတ်စကတ်ဘောသမိုင်းမှာအထူးကျွန်ဆုံးအားကစားသမားတစ်ယောက်ဖြစ်တယ်လို့သမ္မတ Donald Trump ကပြောပြီးတော့ Kobe နဲ့သူ့သမီးတို့တည်ဆုံသွားတဲ့အတွက်သူနဲ့သူ့ဇနီး Melania တို့ကကြာရည်သူမိသားစုအတွက်ဝမ်းနည်းကြောင်းပြောကြားလိုတယ်လို့ Twitter ပေါ်မှာရေးသားပါတယ်။ကိုယ်တိုင်ဘတ်စကတ်ဘောဝါသနာရှင်ဖြစ်တဲ့သမ္မတဟောင်း Barack Obama ကလည်းဘတ်စကတ်ဘောရဲ့ကဏ္ဍဝင်ကစားသမားဖြစ်တဲ့ Kobe ဟာသူ့ရဲ့နောက်ထပ်အသေးပဲရှိတဲ့စာမျက်နှာတစ်ကိုခုမှစဖွင့်စားပဲရှိသေးတယ်လို့ Twitter ပေါ်မှာရေးသားပါတယ်။ဒါရင်မကအားကစားလောကတွေကအပြင်တခြားသူ့ရဲ့ပရိသတ်တွေကလည်းနှမျောတတဝမ်းနေကြောင်ပြောနေကြပါတယ်။ချေးစားဘတ်စကတ်ဘောကစားသမားအဖြစ် Los Angeles Lakers အသင်းမှအနှစ်20ကစားခဲ့တဲ့ Kobe Bryant ဟာ NBA Champion 5ချိန် Olympic ရွှေတံဆိပ်2ချိန်အပြင် Basketball ဆိုင်ရာထူးချွန်ဆုပါအမြောက်အများရခဲ့တာပါသူဟာ2016ခုနှစ်မှာ NBA ကနေအနားယူခဲ့ပြီးလက်ရှိသူ့သမီး Gianna ရဲ့ Basketball အသင်းမှနီးပြလုပ်ပေးနေတာဖြစ်ပါတယ
်တရုတ်ဝန်ကြီးချုပ်လက်ကချန်းဟာ Coronavirus ကူးစက်ပြန့်နှံ့မှုတွေအဆိုးဆုံးဖြစ်နေတဲ့ဝူဟန်မြို့ကိုဒီကနေ့တနင်္လာနေ့တွားရောက်ပြီးတော့ကျန်းမာရေးအရာရှိတွေကိုတွေ့ဆုံခဲ့တယ်လို့ပဲရောဂါထိန်းချုပ်ရေးဆောင်ရွက်ချက်တွေကိုလည်းစစ်ဆေးကြည့်ရှုပါတယ်။အခုဆိုရင်တော့ coronavirus ကြောင့်မလို့သေဆုံးတဲ့အရေအတွက်ဟာ81ဦးရှိသွားပါပြီ။ဝူဟန်မြို့ဟာဆိုလို့ရှိရင် coronavirus ကူးစက်မှုအဓိကနေရာလို့ဖြစ်နေတာပါ။ virus မပြန့်အောင်တားဆီးတဲ့အနေနဲ့အဲ့ဒီမြို့မှာရှိတဲ့လူတွေနဲ့မြို့အတော်များများမှာရှိနေတဲ့လူတွေကိုတရုတ်ဆွေကနေပြီးတော့သွားလာမှုတွေကန့်သတ်ထားပါတယ်။လူစုလူဝေးမဖြစ်အောင်လို့လည်းတရုတ်နှစ်တကူပိတ်ရက်ကိုနောက်ထပ်3ရက်တိုးပြီးတော့တနင်္လာနေ့မှာကြီးညာထားပါတယ်။တရုတ်ကျမကြီးရာရှိတွေထုတ်ပြန်တဲ့နောက်ဆုံးစီးရင်အရာဆိုရင်တော့ virus ကြောင့်မလို့ဖျားနာနေသူစုစုပေါင်း 2,900 ကျော်ရှိသွားပြီလို့သိရပါတယ်။တရုတ်ပြည်ပမှာဆိုရင်တော့ Australia, Canada, ပြင်သစ် Hong Kong, Japan, Macau, Malaysia, Nepal, Portuguese, Singapore, South Korea, Taiwan, Thai, American နဲ့ Vietnam နိုင်ငံတွေမှာပါ coronavirus ရောဂါကူးစက်ခံရသူတွေတွေ့ထားရပါတယ်။ကူးစက်ခံရသူအများစုကတော့ Wuhan မြို့ကိုသွားလာခဲ့သူတွေဖြစ်ပြီးတော့ကျန်သူတွေကတော့အဲ့ဒီကိုသွားလာခဲ့သူတွေနဲ့ဆက်နွယ်ထိစပ်မိသူတွေဖြစ်ကြပါတယ်။ယောဂပိုးကြောင့်တစ်ဆုံးသူတွေကတော့တရုတ်နိုင်ငံပြင်ပမှာမကြားသေးပါဘူး။အမေရိကန်ပြည်အောင်စုမှာဆိုရင်တော့ယောဂပိုးကူးစက်ခံထားသူ9ဦးရှိသွားပြီးဆိုပြီးတော့အမေရိကန်ယောဂထိန်းချုပ်ရေးဘုတ်ဌာနနဲ့အသက်ရှူလမ်းကြောင်းယောဂကာကွယ်ရေးဌာနရဲ့အကြီးအကဲနန်စီမက်ဆနီယာကတင်းဦးနေနေမှာအတည်ပြုပြောပါရယ်။ Dapin Pina Nesachakuma, Tania Luna, Dialago, Sanji, Nielu Suare, Tio Muda Jamai Commissioner, Minjigaro, Divaras and Patalu, Nejeme Titarlu, Piovale, Sao Nigaro, Yoga Puku Sepiro, Yoga Lakna, Piajinha, Teyakani, Rosalia, Tuma, Chan and Elu Suare, Timele, Ti Yoga Lakna, Mapia, Dide, Yoga Puni, Chimago, Yoga, Kuset, Namushi, as we three beat our care.
တရားစွဲခံရတဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်အမှုအတွက်သမ္မတရှင်တွေကအထက်လွှတ်တော်တရားခွင်မှာဆက်လက်ခုခံချေပါရှောက်ထားနေကြပါတယ်။သမ္မတထရမ့်ကသူ့ရဲ့နိုင်ငံရေးပြိုင်ဘက်အပေါ်ယူကရိန်းနိုင်ငံကစုံစမ်းစစ်ဆေးမှုတွေမလုပ်သေးရွေးယူကရိန်းကိုပေးမဲ့လုံခြုံရေးအကူအညီတွေဆိုင်းထားခြင်းနဲ့လို့အမေရိကန်လုံခြုံရေးအကြံပေးဟောင်းဂျွန်ဘိုလ်ဒန်ကိုပြောကြားခဲ့တယ်ဆိုတဲ့အကြောင်း New York Times သတင်းစာကြီးကဖော်ပြခဲ့ပြီးတဲ့နောက်တခြားသတင်းဌာနတွေကလည်းစာအုပ်တစ်အကြောင်းသိသူတွေရဲ့အပြောကြားချက်တွေနဲ့အတည်ပြုခဲ့ကြပါတယ်။အခုလို John Bolton ကသူ့စာအုပ်ထဲမှာရေးသားထားတဲ့ဆိုတဲ့ကိစ္စကို Tamara Trump ကတော့ဒီကနေ့အစောပိုင်း Twitter ပေါ်မှာဇက်တိုက်ညှဉ်းဆန်ခဲ့ပါတယ်။သူဘယ်တော့မှ John Bolton ကိုအဲ့လိုမပြောခဲ့ကြောင်းတခါဒါကိုစာအုပ်ထဲမှာထည့်ရေးထားရဆိုရင်တော့စာအုပ်ရောင်းကားအောင်ရေးတာပဲဖြစ်မယ်လို့သမ္မတကဆိုပါတယ်။လာမယ့်ရွေးကောက်ပွဲမှာသမ္မတ Trump နဲ့ပြန်ပက်ဖြစ်လာနိုင်တဲ့ဒုသမ္မတဟောင်း Joe Biden အပေါ်ယူကရိန်းကစုံစမ်းပေးအောင်နဲ့2016အမေရိကန်သမ္မတရွေးကောက်ပွဲကိုဝင်ရောက်နှောက်ယှက်ခဲ့တာဟာရုရှားမဟုတ်ပဲယူကရိန်းဖြစ်တယ်ဆိုတဲ့အမြင်တွေဖြစ်အောင်လို့ယူကရိန်းကအမြင်ဖြန့်ပေးဖို့စီးရေးအထောက်ပံ့ဒေါ်လာ1400နီးပါးဆိုင်းထားခဲ့မှုဒီဆွဆွဲချက်တွေကိုအောက်လွှတ်တော်ရဲ့စုံစမ်းစစ်ဆေးမှုအပေါ်ဟန်တာနှောက်ယှက်မှုလို့နဲ့သမ္မတ Trump တရားစွဲခံနေရတာဖြစ်ပါတယ်
ယူရိုနိုင်ငံဘက်ဒက်မြို့တော်ကနိုင်ငံတကာလူမျိုးရေးစုံအတွင်းမှာတနင်္လာနေ့ကဒုံးကျည်လက်နက်ကြောက်ခဲ့တဲ့ဆိုတာကိုအမေရိကန်နိုင်ငံခြားရေးဌာနကတည်ပြုပြောပါတယ်။ယူရိုဆွေးအနေနဲ့သူ့မှာတာဝန်ရှိတဲ့အတိုင်းအမေရိကန်တွေရဲ့တန်တမာဆောက်အုံတွေကိုအကောက်အွယ်ပေးဖို့ကိုလည်းတိုက်တွန်းထားတယ်လို့ပြောပါတယ်။ဒုံးကျည်တွေဘယ်နေရာကိုထိမှန်ခဲ့တယ်လဲ၊ဘလောက်ထိအထိကရှိလဲဆိုတဲ့အသေးစိတ်ကိုတော့အမေရိကန်နိုင်ငံခြားရေးဌာနပြောခွင့်ရသူကဖြေမတော်ပါဘူး။ဒုံးကျည်တစ်လုံးထက်မကအမေရိကန်တန်ယုံဝင်းတွင်းကိုကြောက်ခဲ့ပြီးတော့လူ၃ဦးကိုထိမှန်ခဲ့တယ်လို့လူမျိုးရေးတာဝန်ရှိသူတွေကသတင်းမီဒီယာတွေကိုပြောထားပါတယ်။အီရတ်ဝန်ကြီးချုပ်အဗ်ဒူလ်အဗ်ဒူမာဟီကဒီတိုက်ခိုက်မှုကိုပြစ်တင်ရှုတ်ချပြီးတော့ဒီလောက်ရဟာတိုင်းပြည်ကိုဆက်မီးတဲ့ကိုတွန်းပို့အောင်လုပ်တဲ့လောက်ရလို့ဆိုပါတယ်။ဒါပြင်အီရတ်နိုင်ငံထဲမှာရှိတဲ့နိုင်ငံသားတန်တမန်တွေကိုအီရတ်နိုင်ငံအနေနဲ့ကာကွယ်ပေးမှာဖြစ်တယ်လို့လည်းပြောပါတယ်။အီရတ်နိုင်ငံတွင်းမှာအခုလိုမျိုးတိုက်ခိုက်မှုတွေဒီလပိုင်းအတွင်းဖြစ်လာတာနဲ့ပတ်သက်လို့အီရန်ကကြောထောက်နောက်ခံပေးထားတဲ့ပြည်သူ့စစ်အဖွဲ့တွေကိုအမေရိကန်ကပြစ်တင်ဝေဖန်ထားပါတယ်။ပြီးခဲ့တဲ့စက်တင်ဘာလကလေးကဆိုရင်လေအီရန်နဲ့အီရန်ကူညီပေးထားတဲ့ပြည်သူ့စစ်အဖွဲ့တွေကအီရတ်မှာရှိတဲ့အမေရိကန်ဝန်ထမ်းတွေကိုတိုက်ခိုက်မှုအကြိမ်14ကြိမ်ကျော်လုပ်ခဲ့တယ်လို့အမေရိကန်နိုင်ငံရေးဝန်ကြီးဌာနပြောခွင့်ရသူကပြောပါတယ်။အီရတ်ဗိုလ်ချုပ်ကွတ်စင်ဆူလမန်နီကိုဘက်ဒက်အပြင်ဘက်မှာအမေရိကန်ဘက်ကလေကြောင်းတိုက်ခိုက်လုပ်ကြံပြီးတဲ့နောက်အမေရိကန်နဲ့အီရန်ကြားမှာအခြေအနေတွေကပိုပြီးတင်းမာနေပါတယ်။အမေရိကန်တွေအသုံးပြုနေတဲ့အီရတ်လေကြောင်းအခြေစိုက်စခန်းတစ်ခုကိုလည်းအီရန်ဘက်ကနေပြီးတော့ဒုံးကျည်တွေနဲ့လက်တုံ့ပြန်တိုက်ခိုက်တာလုပ်ခဲ့ပါတယ်။
American တဲ့ညနေပဲမြန်မာဘာသာအစီအစဉ်လေးကိုညနေ6နာရီခွဲကနေညနေ9နာရီထိလိုင်းဒိုမီတာ70 kHz 1683ညလိုင်းဒိုမီတာ19 kHz 15563ညနဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်တင်လာနေညနေခင်းနိုင်ငံကသတင်းတွေကို VOE ကဆက်ပြီးတော့ကြေညာပေးနေပါတယ်မြန်မာနိုင်ငံမှာရခိုင်ပြည်နယ်အခြေအနေနဲ့ပတ်သက်လို့ကြားဖြတ်ဆောင်ရွက်ရမယ့်အချက်တွေကို ICJ တရားရုံးကချမှတ်ခဲ့တဲ့အတိုင်းမြန်မာနိုင်ငံကအပြည့်အဝလိုက်နာလှုပ်ဆောင်ဖို့မျှော်လင့်တယ်လို့မြန်မာနိုင်ငံတွင်းမှာရှိတဲ့ EU ဥရောပသမဂ္ဂကပြောကြားလိုက်ပါတယ်မြန်မာနိုင်ငံဆိုင်ရာဥရောပသမဂ္ဂတပ်အမတ်ကြီးအပါအဝင် EU နိုင်ငံတွေကတပ်အမတ်ကြီးတွေဆိုင်ရုံးအကြီးအကဲတွေရဲ့သဘောထားထုတ်ပြန်ချက်မှာမြန်မာစစ်တပ်နဲ့လုံခြုံရေးတပ်ဖွဲ့တွေကကျူးလွန်ခဲ့တဲ့အကြမ်းဖက်မှုတွေရဲ့ပြင်းထန်မှုနဲ့အတိုင်းအတာကြီးမားတဲ့လူခွင့်ရေးချိုးဖောက်မှုတွေနဲ့အင်အားအလွန်အကျွံအသုံးပြုမှုတွေကိုပထမအဆင့်အနေနဲ့ ICJ ကအတိအမှတ်ပြုတဲ့အပေါ် EU ကကြိုးဆိုတယ်လို့ဖော်ပြထားပါတယ်။လူတိုင်းအခွင့်အရေးကိုအပြည့်အဝအတိအမှတ်ပြုတဲ့ဒီမိုကရေစီအပြောင်းလဲတွေလုပ်နေတဲ့မြန်မာနိုင်ငံအနေနဲ့ ICJ တရားရုံးချမှတ်တဲ့ကြားဖြတ်ဆောင်ရွက်မှုတွေကိုအခွင့်အလမ်းတစ်ခုအနေနဲ့အသုံးချလှုပ်ဆောင်မယ်လို့ EU ကမျှော်လင့်ကြောင်းလည်းဖော်ပြထားပါတယ်။မြန်မာအစိုးရဖွဲ့စည်းထားတဲ့ဗမ်လိုက်စုံစမ်းရေးကော်မရှင် ICOE ရဲ့စုံစမ်းတွေးရှိချက်တွေနဲ့ပတ်သက်လို့ထိခိုက်ခံစားရသူတွေအတွက်စာနာကြောင်းသမ္မတဦးဝင်းမြင့်ကမကြာခင်ကပြောကြားခဲ့တဲ့အပေါ်မှာလည်း EU ကကြိုးဆိုတယ်လို့ပြောထားပါတယ်။ကြီးလေးတဲ့ချိုးဖောက်ကျူးလွန်မှုတွေအတွက်တာဝန်ရှိသူတွေကိုတရားမျှတစွာစီရင်နိုင်ဖို့အတွက်ယုံကြည်စိတ်ချရတဲ့လက်တွေ့အရေးယူဆောင်ရွက်မှုတွေကိုအထူးသဖြင့်လုံခြုံရေးတပ်ဖွဲ့တွေကလှုပ်ဆောင်ရမယ်လို့လည်းပြောထားပါတယ်။လူခွင့်ရေးချိုးဖောက်မှုတွေထပ်မဖြစ်အောင်မြန်မာစစ်တပ်ထဲမှာအဖွဲ့အစည်းဆိုင်ရာပြုပြင်ပြောင်းလဲမှုတွေလုပ်ဖို့အကြံပြုချက်ကို လည်း EU ကကြိုဆိုပါတယ်။စခိုင်ပြည်နယ်မှာပဋိပက္ခဖြစ်ရတဲ့အဓိကအကြောင်းရင်းတွေကိုမြန်မာအစိုးရဖြေရှင်းတဲ့နေရာမှာရောမြန်မာနိုင်ငံနေဆက်ဒေသတွေမှာငြိမ်းချမ်းရေးဖော်ဆောင်နိုင်ဖို့စခိုင်ပြည်နယ်အကြံပေးကော်မရှင်ရဲ့အကြံပြုချက်တွေကိုအောင်အထည်ဖော်တဲ့နေရာမှာပါ။ EU ကကူညီဖို့အသင့်ပေးလို့လည်းပြည်ရင်း EU ရဲ့သဘောထားထုတ်ပြန်ချက်မှာဖော်ပြထားပါတယ်။
တောက်ကြညာကတူရကီနိုင်ငံအရှိချမ်းမှာလှုပ်ခဲ့တဲ့ပြင်းအား 6.8 ရှိတဲ့ငလျင်ကြောင့်မလို့တည်ဆုံးသူအနည်းဆုံး38ဦးထိရှိလာပြီဖြစ်ပါတယ်။မနီတနင်္ဂနွေနေ့ကတော့အပြတ်ပုံအောက်မှာတက်ရှင်ကြံ့နေသူတွေကိုကယ်ဆယ်ရေးသမားတွေကဆက်ပြီးတော့ရှာဖွေနေပါတယ်။အိခဲနေတဲ့ရာသီဥတုအောက်မှာကယ်ဆယ်ရေးသမား 4,000 နီးပါးကတူရကီရှစ်ဘက်ကအီလဇစ်မြို့မှာအပြတ်ပုံတွေကိုဆက်ပစ္စည်းတွေတုံးပြီးတော့ဖယ်ရှားရှင်းလင်းရင်းနဲ့ပျောက်ဆုံးသူတွေကိုရှာဖွေနေကြတာဖြစ်ပါတယ်။အခုချိန်ထိတော့ဆောင်းအပြက်စီရီအောက်ကနေပြီးတော့လူ45ဦးကိုကယ်ထုတ်နိုင်ခဲ့တယ်လို့အာဏာပိုင်တွေကပြောပါတယ်။ငလင်ကျောက်ထိခိုက်ဒဏ်ရာရသူ1600ကျော်ရှိပြီးတော့73ဦးကတော့စိုးရင်ရတဲ့အခြေအနေမှာရှိနေပါတယ်။အခုလှုပ်ခတ်သွားတဲ့ငလင်ကဒေသဆန်တော်ချင်းတောက်ကြနေည8:55မိနစ်မှာ Sith Rush မြို့အနီးကိုဗဟိုပြုပြီးတော့လှုပ်ခဲ့တာဖြစ်ပါတယ်။တောက်ကြနေငလင်လှုပ်ပြီးတဲ့နောက်ပိုင်းနောက်ဆက်တွဲငလင်ပေါင်းအချိန်900ကျော်လှုပ်ခဲ့ပြီးတော့အဲ့ဒီထက်ကအချိန်20ဟာပြင်းအား4အထက်မှာရှိခဲ့ပါတယ်ခင်ဗျ
။American ပြည်ထောင်စု Los Angeles မြို့မှာတနင်္ဂနွေနေ့ကကျင်းပတဲ့62ကြိမ်မြောက် Grammy ဆုပေးပွဲမှာဆယ်ကျော်သက်အဆိုတော် Billie Eilish ကထိတ်တန့်ဆုကြီး၄ခုလုံးကိုဆုခူးသွားပါတယ်။ Grammy ဆုသမိုင်းမှာအခုလိုဆုကြီး၄ခုလုံးကိုဒုတိယမြောက်တယောက်ထဲရတာဖြစ်တဲ့အပြင်ပထမဆုံးအမျိုးသမီးအဆိုတော်ရရှိတာလည်းဖြစ်ပါတယ်။အကောင်းဆုံး Day Album ဆု Day Album တွေကအကောင်းဆုံးသချင်းဆုအကောင်းဆုံးသချင်းဆုနဲ့အကောင်းဆုံးအနုပညာရှင်သစ်ဆုတွေကို Billie Eilish ရရှိသွားတာပါအခုလိုဆုကြီး၄ခုလုံးကိုလွန်ခဲ့တဲ့39နှစ်တုန်းကပထမဆုံးရခဲ့တဲ့အဆိုတော်ကတော့အဆိုတော် Christopher Cross ဖြစ်ပါတယ်
မြောက်ကိုရီးယားကောင်းဆောင်ကင်ဂျွန်အမ်ရဲ့အတော်လဲဖြစ်မြောက်ကိုရီးယားနိုင်ငံမှာဩဇာကြီးသူတူလဲဖြစ်တဲ့ကင်ယုံဟင်းကို6နှစ်အတွင်းမှာပထမဆုံးကြိမ်အများပြည်သူရှေ့ပြန်ထွက်လာတာတွေ့ရပါတယ်။သူဟာခင်မွန်းဖြစ်သူအရေးယူတပ်ဖြတ်ခံရပြီးကြတဲ့ကလူမြင်ကွင်းက6နှစ်ကြာပျောက်နေခဲ့ပြီးတော့အခုတနင်္ဂနွေနေ့ကျတော့မှအစိုးရရုပ်သံသတင်းမှာပြန်ပြီးတော့မြင်လာရတာဖြစ်ပါတယ်ခင
်ဗျ။တနင်္လာညနေခင်းအတွက်နောက်ဆုံးသိထားတဲ့သတင်းတွေကိုမဆုမြတ်မွန်နဲ့ကိုသားညူတို့တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုအရင်ဆုံးတရုတ်နိုင်ငံဝူဟန်မြို့ကစတင်ကူးစက်ပြန့်ပွားခဲ့တဲ့ဗိုင်းရပ်စ်ရောဂါပိုးနဲ့ပတ်သက်တဲ့သတင်းလွှာတွေနဲ့သတင်းပေးပို့ချက်တွေကိုဇက်တိုက်တင်ဆက်ပေးကြပါမယ်။တရုတ်နိုင်ငံဝူဟန်မြို့ကနေစတင်ခဲ့တဲ့ကိုရိုနာဗိုင်းရပ်စ်ရောဂါပိုးကူးစက်နှုန်းဟာပိုပြီးတော့မှအင်အားကောင်းလာပြီးတော့တယောက်ကနေတခြားတယောက်ကိုကူးစက်နှုန်းကလည်းပိုတိုးလာတယ်လို့တရုတ်ပညာရှင်တွေကသတိပေးပါတယ်။အဆုတ်ရောင်ယောဂါလူမျိုးအသက်ရှူလမ်းကြောင်းဆိုင်ရာပြဿနာဖြစ်စေတဲ့ဒီယောဂါကူးစက်ခံရသူကလူပေါင်း 3,000 နီးပါးကဘာတရွားမှာရှိနေပါပြီ။တရုတ်နိုင်ငံမှာလည်းလူပေါင်း 56 ဦးထက်မနည်းသေဆုံးခဲ့တာကြောင့်အစိုးရတွေကလည်းဒီယောဂါကူးစက်မှုကိုတားဆီးဖို့ကြိုးပမ်းနေကြပါတယ်။ VOA သတင်းတောက်ဇနတိကဟုတ်ပေးပို့ထားတဲ့သတင်းကိုအောင်အောင်ပြောပြပေးပါရှင်။
တရုတ်ကျွန်းနှင်းကိုကျူစွတဲ့နှစ်သိပ်ကူးပွဲပြင်သစ်နိုင်ငံပဲရစ်မြို့မှာကျင်းပရမှာလူများစုဝေးကြည့်ရှုကြပါရယ်ဝူဟန်ဗိုင်းရပ်စ်လို့လည်းသိကြတဲ့ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်ပွားနေတဲ့သတင်းတွေကြားသိနေရချိန်မှာပဲရိုးရဝတ်ဆုံတွေတရုတ်နိုင်ငံအကနဲ့ကပြတာကိုလာရောက်ကြည့်ရှုကြတာပါချင်းသိအကအတင်းပဲရစ်ရဲ့အဖွဲ့ဝင်ဖရန်ဆွာက
ဆိုရင်ဆလူစဖက်ဒီယောဂါကြောင့်အပြင်မထွက်ဘဲတော့နေမှာမဟုတ်ပါဘူးလှုပ်ရှားရှိတာလှုပ်ရမှာပါဒီ virus ကနွားယူယောဂါလိုမျိုးဖြစ်ပေမဲ့လူတွေကိုယ့်အလုပ်ကိုဆက်လုပ်နေကြမှာပါ
ပြင်သစ်အာဏာပိုင်တွေကတော့ပြင်သစ်နဲ့ဥရောပတစ်ခွင်မှာဒီယောဂါထိန်းချုပ်ဖို့အရေးဆွေးနွေးနေကြပါတယ်ပြင်သစ်ကျန်းမာရေးဌာနပြောခွင့်ရ Jerome Solomon က
ဇာနုံမက်ထရန်ပလတ်ကမ်နူလာဂျွန်ဖက်ပ
ူဟန်ကလေဆိုင်တုံးကလိုပဲ Charles de Gaulle စိတ်မှာကျန်းမာရေးအဖွဲ့တွေထားပြီးဆက်စည်းသွားပါမယ်ဒီနေရာကတရုတ်နဲ့ဓာတ်ရိုက်အဓိကလေပြီးဆွေးနွေးတဲ့နေရာမို့လို့ပါ
ကမ္ဘာတလောယောဂပြန့်ပွားမှုနှုန်းမြင်လာတာကြောင့်ကျန်းမာရေးအာဏာပိုင်တွေကသတိထားစောင့်ကြည့်နေပါတယ်။တယောက်ကနေတယောက်ကိုကူးစက်ပြီးမှလည်းယောဂဆွမ်းအားပိုကြီးလာကြောင်းတရုတ်ကျွမ်းကျင်သူတွေကသတိပေးပါတယ်။တရုတ်အကယ်ဒမီအင်ဂျင်နီယာရင်းကတော်ဝင်သမားတော်လီလန်ချွန်က
ဝဟန်出来的人
ဝူဟန်မှာယောဂပိုကူးစက်ခံရသူတွေစီကနေတခြားဒေသကလူတွေစီကိုကူးစက်ကုန်သွားတယ်။တချို့ပြည်နယ်တွေမှာဆိုရင်တွေ့ရတဲ့ virus ကပိုပြီးပြင်းထန်လာတာကြောင့်အလွန်အန္တရာယ်ကြီးတယ်လေ။
ယောဂကူးစက်ခံရသူတွေအရေးအတွက်ဟာသိရှိနေရတာထက်ပိုနိုင်တယ်ဆိုပြီးတော့လေစိုးရိမ်မှုတွေရှိနေပါတယ်တရုတ်အာဏာပိုင်တွေကတော့ဒီယောဂထိန်းချုပ်ရေးတတ်နိုင်တာအလုံးလှုပ်ဆောင်နေတယ်လို့ဆိုရတယ်တရုတ်ကျန်းမာရေးကော်မရှင်ကလီဘင်က
သူ관찰情况看
ယောဂဟာအသစ်ဖြစ်တာမလို့ဒီ virus အကြောင်းအကုန်မသိပါဘူးယောဂဘယ်လိုဖြစ်လာခဲ့လဲဆိုတာကိုတခြားမသိတယ်လို့ပြန်ပွားနေတာကိုလည်းမသိတာကြောင့်လုံးဝမထိန်းချုပ်နိုင်သေးပါဘူး
ဝူဟန်ဒေသကလူပေါင်း90လောက်ကတော့အစိုးရကပြင်ပကဘာနဲ့အဆက်ဆံဖျက်တောက်ထားပြီးတော့ယောဂကူးစက်ခံရသူတွေကိုကုသပေးဖို့အထူးဆေးရုံတရုံနဲ့အမြန်ဆောက်လုပ်နေပါတယ်။ အမေရိကမှာတော့တနင်္ဂနွေနေ့ထိကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူ5ဦးရှိကြောင်းအတည်ပြုနိုင်ပြီးတော့နောက်ထပ်လူတရာကိုတော့စောင့်ကြည့်နေပါတယ်ကူးစက်ခံရပြီးချိန်ကစလို့နှစ်ပတ်အကြာမှာဒီရောဂါလက္ခဏာစတင်ပြသတာဖြစ်ပြီးတော့လူအများဖျားနာကြတဲ့တုတ်ကွေးရာသီမှာဘယ်ဗိုင်းရပ်စ်ကြောင့်ဖျားနာလဲဆိုတာကိုသိရဖို့လဲအချိန်အနည်းငယ်လိုအပ်တယ်လို့ဆိုပါတယ်ခင်ဗျာ
ကိုအောင်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်အခုလိုမျိုးကိုရိုနာဗိုင်းရပ်စ်ဖြစ်နေတဲ့တရုတ်နဲ့နယ်နိမိတ်ထိစပ်နေတဲ့မြန်မာနိုင်ငံနဲ့တရုတ်ကြားမှာကူးစက်မှုတွေမဖြစ်ပွားအောင်အာဏာပိုင်တွေဘက်ကဆောင်ရွက်နေတဲ့အခြေအနေကိုလည်းတင်ပြပေးချင်ပါတယ်မြန်မာနဲ့နယ်နိမိတ်ချင်းထိစပ်နေတဲ့ယူနန်ပြည်နယ်မှာတော့ကိုရိုနာဗိုင်းရပ်စ်ကူးစက်ပြီးတော့အဆုတ်ရောဂါဖြစ်ပွားနေတဲ့သူ16ဦးတွေ့ရတယ်လို့ယူနန်ပြည်နယ်ကျန်းမာရေးနဲ့ဆေးဘက်ဆိုင်ရာကော်မရှင်ကမနေ့ကကြေညာချက်ထုတ်ပြန်ခဲ့ပါတယ်။ဒါကြောင့်မြန်မာဘက်ကအရေးယူဆောင်ရွက်မှုတွေပိုတိုလှုပ်လာနေပါတယ်။ဒါပေမဲ့လည်းနေဆက်ကနေနေစည်ရာနဲ့ခြီးပြီးတော့ဝင်ရောက်နေတဲ့တရုတ်နိုင်ငံသားတွေကြောင့်ဒီရောဂါပိုးကူးစက်လာမှာကိုလည်းမြန်မာဒေသခံတွေကစိုးရိမ်နေကြပါတယ်။ဒီအကြောင်းသတင်းစိတ်ကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုဇော်ထက်သတင်းပေးပို့ထားပါတယ်။
တရုတ်မြန်မာကုန်သွယ်ရေးအတွက်အချက်အခြာကြားရဲ့ရွှေလီမြို့မှာယောဂဘူကုဆတ်ခံရသူ2ယောက်ရှိနေသလိုကချင်ပြည်နယ်ကံပိုက်တီမြို့နယ်မိုင်နေငယ်တော်ဝေးရဲ့တရုတ်ယူနန်ပြည်နယ်ထိန်ချုံမြို့မှာတော့ယောဂဘူကုဆတ်ခံရတဲ့သူနောက်တစ်ယောက်ကိုထပ်တွေ့ရတဲ့အတွက်ယူနန်ပြည်နယ်ထဲမှာဒီယောဂဘူကုဆတ်ခံရသူ16ယောက်ရှိသွားပြီလို့ယူနန်ပြည်နယ်ကျန်းမာရေးနှင့်ဆေးဘက်ဆိုင်ရာကော်မရှင်ကမနေ့ကဇန်နဝါရီ26ရက်မှာအတည်ပြုကြေညာခဲ့ရဖြစ်ပါတယ်။ဒါကြောင့်မြန်မာဘက်မြေဆက်မြို့တွေမှာယောဂဆိုင်ရာစစ်ဆေးမှုတွေနဲ့အတူနေဆက်အသွားအလာပိတ်ထားသလိုတားဆီးမှုတွေလည်းတိုးလုံလာနေရပါတရုတ်အာဏာပိုင်တွေဘက်ကရွှေလီမြို့လွေကျန်နေဆက်ဂိတ်ကိုမနေ့ကပိတ်လိုက်ပါတယ်ဒါပေမဲ့မပိတ်သေးတဲ့ကံပိုက်တီလမ်းမှာတော့ကချင်ပြည်နယ်ဝိုင်းမော်မြို့ကဧကသိန်းချီရှိတဲ့တစ်ရှူငပြောဆိုင်ခင်းတွေကိုဝင်ထွက်နေတဲ့တရုတ်နိုင်ငံသားတွေကအသုံးပြုနေစေဖြစ်ပါတယ်ဒါကြောင့်ကံပိုက်တီလမ်းကိုအဓိကထားပြီးစောင့်ကြည့်နေရလို့ကချင်ပြည်နယ်လူဝင်မှုကြီးကြပ်ရေးနဲ့လူဆောင်ရေးအရေးမြေဝင်ကြီးဦးစော်ဝင်းကပြောပါတယ်
လူကြေးကတော့ပြုကတာရှိပြီးပြလိုက်တယ်ဆိုတော့ကျွန်တော်တို့ကအတက်တာနဲ့စေးရတယ်ကျွန်တော်တို့ဒီငပြောဆိုင်ခြင်းကိုလာရလမ်းပေါ်ကမ်ပဏီမှာတော့လူထင်းဆုံးဘက်ကမပိတ်သေးဘူးမပိတ်သေးတဲ့ကျွန်တော်တို့ကမ်ပဏီကိုအထူးဥစားပေးနေတာကျွန်တော်တို့စောင့်ကြည့်နေတာဒီလိုအပ်တဲ့ခြားတိုင်းတာတော့ပါဘူးစစ်စစ်တိုင်းပါကျွန်တော်လုပ်နေပါလေဆိုဟိုမပြောခင်တည်းကကျွန်တော်တို့လိုက်ပြီးလုပ်တာတော့ဟိုလက်ရှိနေဟာပြီးတော့မရှိသေးဘူးခင်ဗျ
လွေကျဲကိတ်မှာလည်းဗမော့ခရိုင်ကပြည်သူ့ကြမ်းရေးအဖွဲ့တွေစစ်ဆေးနေပြီးတန်ဝါဘက်မှာတော့အထူးဒေသတစ်အာနာပိုင်နေနဲ့ပူးပေါင်းလှုပ်ဆောင်နေရလို့ဝင်ကြီးဦးစော်ဝင်းကပြောပါတယ်။တရုတ်ယူနန်ဘက်မှာအရေးပေါ်အခြေအနေတွေကြောင့်တေယူပို့ဆောင်ရေးကန့်သတ်လိုက်လို့မူဆယ်၁၅မိုင်ကုန်သွယ်ရေးဆောင်ဟာရပ်တန့်သွားရဲ့အနေအထားရှိနေရလို့မူဆယ်ကုန်သွယ်အသင်းတွေကပြောပါတယ်။ဒီနေ့ဇန်နဝါရီ28ရက်ကစလို့ဈေးကွက်ကိုပိတ်လိုက်တာပါ။အခြေအနေတည်ငြိမ်လာရဲ့အထိစောင့်နှိုင်းပြီးမှကုန်တင်ကြဖို့ကိုလည်းကုန်တဲ့အသိဉာဏ်ကကြီးညာချက်ထုတ်ထားပါတယ
်။ဒီဘက်တွေကတော့စိုးရိမ်နေတာပေါ့။ဘောင်းတော့ဒီဘက်ရွှေလီနဲ့မှုဆယ်ဆိုရလဲတော်တော်လေးကြီးတာပေါ့နော်။အယောင်းဝယ်တော့တော်တော်နေသွားတယ်ပေါ့။ဒီနေ့ဆိုရင်ပုံမှန်ပေါက်သေးတဲ့တဝက်လောက်ကျသွားတာပေါ့
။မှုဆယ်တတိဝက်လံကုန်စီတိုင်းဒူဥက္ကဋ္ဌဦးအောင်တဦးပြောသွားတာဖြစ်ပါတယ်။စံပယ်ပြောင်းမှုကဏ္ဍနဲ့ငရှင်းကလုံးဝရပ်တန့်နေရလို့မှုဆယ်ကုန်တယ်တွေကပြောပါတယ်။
ဦးဆယ်မှာမဲတီလာမရှိတော့ရောင်းဝယ်ချက်သွားတာပြည်အဆိုင်မှာမရှိတော့ဘူးပေါ့နော်အတချို့တွေလည်းအိမ်ထဲမှာနေကြတယ်ပြစ်သိပ်ပြတ်ကြတယ်အတချို့လူတွေရှိနေတယ်ဒါဆိုရင်ပြောရင်ဆက်တိုက်ခါစီးလုံးလာကြတာစာလုံးစီးလို့တော့လမ်းပေါ်မှာကားတွေတော်တော်များပါပြည်ကားတွေဆိုင်တယ
်နေစားကုန်သွယ်ရေးမြို့မူဆယ်ဒေသခံတဦးဖြစ်တဲ့စံပုံတဲ့ဦးမင်းသိန်းပြောသွားတာဖြစ်ပါတယ်ကချင်နဲ့ရှမ်းနယ်နယ်မြေကြီးစက်နေရဲ့ယူနန်ပြည်နယ်တဲကထိန်ချုံပေါင်ဆန်းစောထုံတဲဟုံစားရမျိုးတွေမှာဝူဟန်အဆုတ်ရောင်ရောဂါကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူစုစုပေါင်း16ဦးရှိပြီးတီးတန့်ကျန်းမာရေးဌာနတွေမှာစောင့်ရှောက်ထားကြောင်းယူနန်ပြည်နယ်ကျန်းမာရေးနှင့်ဆေးဘက်ဆိုင်ရာကော်မရှင်ကထုတ်ပြန်ထားပါတယ်။ရောဂါပိုးကူးစက်မှုရှိနေတဲ့နိုင်ငံတချို့ကတော့ဟောင်ကောင်၊မကာအို၊ထိုင်ဝမ်၊ထိုင်ဂျပန်ကိုရီးယားအမေရိကန်ဗီယက်နမ်စင်ကာပူမလေးရှားနီပေါပြင်သစ်အော်စတြေးလျဖြစ်ပါတယ်ယောဂါဘူစတင်တွေ့ရှိခဲ့ရတဲ့ဝူဟန်မြို့ကိုကျန်းမာရေးဝန်ထမ်းတွေအဆက်မပြတ်ပို့ပေးနေရပြီးစက်ရုံတွေကလည်းနှာခေါင်းစီးနဲ့အကအကွယ်အဝတ်စားတွေအချိန်မီအလုံလောက်ထုတ်လုပ်နိုင်အောင်ကြိုးစားနေရကြောင်းစင်ဟွာသတင်းဌာနကဖော်ပြထားပါတယ်
ကိုယ်စားထက်သတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့အမေရိကန်ပြည်ထောင်စုမှာလည်းကိုရိုနာဗိုင်းရပ်စ်ကူးစက်သူတချို့ရှိလာနေတဲ့အခြေအနေပေါ်မှာဆက်သွယ်မေးမြန်းချက်ကိုတင်ပြပေးကြပါမယ် ဒီနေ့မှာပြီးခဲ့တဲ့နှစ်ဒီဇင်ဘာလကစပြီးတော့တွေ့ခဲ့တဲ့ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့လာတဲ့အနေအထားကြီးမားလာတာနဲ့အမျှတရုတ်ပါဝင်ကမ္ဘာတစ်ဝှမ်းမှာတော့ကျန်းမာရေးပညာပေးလှုံ့ဆော်မှုတွေအပူတပြင်းလှုပ်ဆောင်နေကြပါတယ်။ဗိုင်းရပ်စ်ကူးစက်တဲ့အဓိကအကြောင်းရင်းကိုရှာဖွေနေဆဲဖြစ်တယ်လို့3D ကူးစက်မှုဘလောက်အနေအထားကြီးတယ်လဲဆိုတာအခုချိန်ထိရှင်းရှင်
ကူးစက်တဲ့အခြေအနေကိုသိရအောင်လို့အမေရိကန်မှာကူးစက်ယောဂအထူးကူဆရာဝန်အဖြစ်တာဝန်ထမ်းဆောင်နေတဲ့ဒေါက်တာခိုင်စင်ဆန်းကိုမယင်ကျင်းနိုင်ငံဆက်သွယ်မေးမြန်းတော့သူကအခုလိုစပြောပြပါဗျ။ယောဂအဓိကဖြင့်အသက်ရှင်နှောင်းကတော်တော်ဆိုးွားတဲ့ဆာစ်ပေါ့နော်ကြက်တုပ်ကွေးယောဂမျိုးနဲ့ပဲဆင်တူပါတယ်။ဒီအဆုတ်ကိုအဓိက
ไตไข่เตตัวตลอดปีนี้ขึ้นมาไตไข่เตตัวที่อสุจิหายาวเนี่ยပြီးတော့နမိုးနီးယားပေါ့เนาะအဲ့ဒီယောဂါကိုဖြစ်ပြီးတော့အဲ့ဒီမြန်နေမကောင်းကျန်းမာဖြစ်ပြီးတော့သိဆုံးကြရများပါတယ်ဒီ virus ပိုးကသူကဘယ်လိုစပြီးတော့ကူးစက်လာလဲရှင်ဒီ virus ပိုးကနမိုးနီးယားက corona virus
အရင်တော့ကလည်းမတူဘဲနဲ့တမျိုးထူတဲ့ဗိုင်းရပ်စ်ပေါ့နော်သူကအရင်တော့ဖြစ်ခဲ့ဆာစ်ဆိုဗိုင်းရပ်စ်မျိုးနဲ့တူတဲ့အဲ့လိုပဲပြင်းထန်တဲ့ယောဂါကိုခံစားရသေးတယ်ပေါ့နော်ဆာစ်လို့ဒီကျန်းခဲ့တဲ့ဒီတုပ်ကွေးပေါ့လေအဲ့ဒီဗိုင်းရပ်စ်ပိုးကနေပြီးတော့ဟိုကူးစက်တဲ့ပုံစံမျိုးနဲ့အခုကိုရိုနာဗိုင်းရပ်စ်ယောဂါကူးစက်မှုရဲ့လက္ခဏာကရောဘယ်လိုကွဲပြားလဲရှင
လူလူချင်းကူးစက်တယ်လို့သိရပါတယ်ဒါပေမဲ့အဲ့လိုကူးစက်တဲ့အနေအထားရောဘယ်လောက်ထိရှိလဲရှင
်ဒီကိုရိုနာဗိုင်းရပ်စ်ကလေအရင်ကတက်ငတ်တကွေးလိုမျိုးပဲသူတို့ကထင်တာတရိတ်ဆန်နေရလာတယ်ပေါ့နော်အခုတစ်ပြင်အဲဝူဟန်မြို့ကအဲလိုမျိုးတရိတ်ဆန်နေရောင်းနေဈေးရနေလာလို့ထင်နေဒါပေမဲ့အဲ့ဒါလည်း confirm သိချာမဖြစ်သေးဘူးပေါ့နော်တချို့လူတွေကလည်းအဲဈေးမတော်ဘဲနဲ့ဖျားနေလူတွေရှိတယ်အဲ့တော့အခုချိန်ကြီး confirm ဖြစ်လို့မရသေးဘူးဒါပေမဲ့လူအချင်းချင်းတော့ကူးနေရအောင်အခုတွေ့ရတယ်ပေါ့နော်သူက influencer ပေါ့ဒီလိုမျိုးတုတ်ကွေးယောဂပိုးလို့ကူးစက်နေရတူတယ်သူကချောင်းဆိုးရာနေပြီးတော့သူများတယောက်ရဲ့နှာရည်တို့တွေးတို့ကနေဆက်လိုက်ကူးစက်နိုင်တယ်အထူးသဖြင့်ဒီတလိတ်တွေချွဲတွေအမှုံတွေကနေပြီးတော့ကူးစက်နိုင်တယ်နေမကောင်းတဲ့လူနဲ့ဒီယောဂဖြစ်နေတဲ့လူနဲ့အနီးကရှိရလူတွေမှာပို့ပြီးတော့ကူးစက်နိုင်တယ်ပေါ့နော်အဲ့လိုမျိုးအခုလိုဖြစ်နေတဲ့ချိန်မှာကိုကမျက်နှာဖုံးနေပါအုပ်ထားမယ်ဆိုလို့ရှိရင်ဒီယောဂပိုးကအသက်ရှင်နေကြောင်းကနေဝန်သာမှုလို့ယောဂကူးတဲ့နှုံးတော့တက်တာစီနိုင်မှာပါ
ဒီလိုကူးဆက်တဲ့အခါမှာအခုဆိုရင်ဘာကြောင့်လဲဆိုတော့မူရင်းဒီဇနစ်ကိုတော့မသိရသေးဘူးဒါပေမဲ့အခုဒီအမေရိကန်မှာရှိတဲ့ယောဂကာကွယ်ထိန်းချုပ်ရေးဌာနတို့ကနေပြီးတော့ဒီကိုရိုနာဗိုင်းရပ်စ်နဲ့ပတ်သက်ပြီးဘယ်လိုတွေထိန်းချုပ်နိုင်ဖို့ပေါ့နော်ဒီဘာတွေဆောင်ရွက်နေရတွေ့ရလဲရှင
်ဟုတ်ကဲ့ပါအခုဆိုလို့ရှင်ဒီပေါ့နော်အမေရိကန်ကယောဂကာကွယ်ရေးဌာနချုပ်ကနေပြီးတော့အဖွဲ့အစည်းတစ်ခုကိုဖွင့်လိုက်တယ်ဒီကိစ္စကိုတာဝန်တော်တက်ပေးပြီးတော့ပေါ့အမြဲတမ်း information တွေတည်ငြိမ်ချက်တွေအမြဲတမ်း update လုပ်နေတယ်နောက်ပြီးတော့ဒီယောဂလက္ခဏာရှိတဲ့လူတွေကိုပေါ့နော်ဒီမှာလင်းမြန်ခွင်းတွေမှာစပြီးတော့စစ်ဆေးနေပြီသူတို့ကအခုဆိုလို့ရှိရင်တကယ်ကိုကြီးကြီးကြီးပေါ့နော်အဓိကနိုင်ငံခြားလူတွေဝင်တဲ့ဒီမြန်ကွန်းနေဖြစ်တဲ့နော် Atlanta Chicago Los Angeles New York San Francisco မှာစတင်ပြီးတော့စာပြစစ်ဆေးနေပြီပေါ့နော်အကယ်၍ဝင်လာတဲ့လူတွေမှာကိုပူရာချောင်းဆိုးရာရှိရဆိုရင်သူတို့ကစပြီးတော့စစ်ဆေးနေပါပြီသူတို့မှာအခုဆိုလို့ရှိရင်စစ်ဆေးတဲ့နေရာနေလည်းရှိပါတယ် PCR test တွေပေါ့နော်အလိုမျိုးဒီအစ်စ်တွေကြည့်ဝင်ထားပြီးတော့အမြန်စစ်နိုင်အောင်လည်းစူးစမ်းနေပါတယ
်ဟုတ်ကဲ့ကိုရိုနာဗိုင်းရပ်စ်ရဲ့ဒီ NDA ကဘလောက်ကြီးလဲဆိုတာကောဒီ American ဘက်ကပေါ့နော်သိရလားရှင်
So အခုလောလောဆယ်ကတော့အမေရိကမှာ3ယောက်ပေါ့နော်3ယောက်က confirm ဖြစ်တယ်အဲ့တော့ဒီချက်များများလာရင်တော့သူတို့ဟာဒီကိစ္စကိုအကြီးကျယ်ပို့ပြီးတော့တုံ့ပြန်မယ်လို့ဒီမှာထင်ပါတယ်ဒါပေမဲ့အခုတောင်မှတော်တော်လေးကိုသူတို့ရအရေးစိုက်ပြီးတော့ဒီကိစ္စကိုဆောင်ရွက်နေကြပါပြီ
တရုတ်နိုင်ငံမှာဆိုရင်ဒီကိုရိုနာဗိုင်းရပ်စ်ပိုကူးစက်ပြန့်နှံ့လာနေတာနဲ့ပတ်သက်ပြီးတော့သူတို့ကာကွယ်ရေးတွေအပူတပြင်းအပြင်းထန်ဆောင်ရွက်နေရတယ်လည်းတွေ့ရပါတယ်။ဒါပေမဲ့ဒီလိုသူတို့ဆောင်ရွက်နေတဲ့နေရာမှာလုံလောက်မှုရှိလားဟိုဘယ်လိုမြင်ပါလဲရှင
်။ကျွန်မအနေနဲ့တရုတ်ကတက်နိုင်သမျှသူလုံနိုင်တာကိုလုံနေလို့မြင်ပါတယ်။ဒါပေမဲ့ပို့ပြီးတော့ကျက်မှတ်တဲ့နေရာကတော့ကျွန်မအထင်ခီးသွားတဲ့နေရာပေါ့နော်ဥပမာလင်းမြန်ကွင်းမှာနေမကောင်းတဲ့လူတွေကိုပူနေတဲ့လူတွေချောင်းဆိုးနေတဲ့လူတွေကိုဒီထက်ပိုစစ်မမတ်စစ်ပြီးတော့မှာသွားခိုင်းပို့ပြီးတော့အဆင်ပြေမယ်လို့ထင်ပါတယ်
။ဒါကတော့ကိုရိုနာဗိုင်းရပ်စ်ရောဂါကူးစက်တဲ့အခြေအနေတွေကိုအမေရိကန်ကကူးစက်ရောဂါအထူးကူဆရာဝန်ဒေါက်တာခိုင်စင်ဆန်းကိုမဲ့ရင်ချင်းနိုင်ကဆက်သွယ်မေးမြန်းခဲ့တာဖြစ်ပါတယ်ရှင်။
ရရှိပါကမြန်မာနိုင်ငံနဲ့အတွားလာများတဲ့မြန်မာအင်ဂျင်တရုတ်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်ပွားမှုဖြစ်ပြီးတော့အရေးပေါ်အခြေအနေကြုံရပါတယ်။သူတို့ရောဂါဖြစ်တဲ့နေရာတွေမှာအတွားလာအဝင်ထွက်တွေကစတာစီပိတ်ပင်မှုတွေလုပ်နေရပါတယ်။တချင်းထဲမှာပဲအင်ဂျင်ဖြစ်တဲ့တခြားထိုင်းမလေးရှားစတဲ့နိုင်ငံတွေကကူးစက်မှုကပြန့်နှံ့လာပါတယ်။ဒါကြောင့်မလို့တရုတ်အင်ဂျင်မြန်မာနိုင်ငံအတွက်ရောဒီရောဂါကူးစက်မှုနဲ့ပတ်သက်လို့ဘယ်လောက်ထိစိုးရိမ်ပွဲရှိသလဲ။ကိုယ့်ရဲ့နိုင်ငံတည်းကိုယောဂကူးစက်မှုမရှိအောင်လို့မြန်မာနိုင်ငံဘက်ကပြင်ဆင်မှုတွေကလုံလောက်ပါရဲ့လား။လာမယ့်အင်္ဂါနေ့ညဒဲလီလိုက်အစီအစဉ်မှာဆွေးနွေးဖို့စီစဉ်ထားပါတယ်။ပါဝင်ဆွေးနွေးမိများလို့ရတဲ့တော်ရရှင်တွေကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုတင်ပေးပို့ထားမယ်ဆိုရင်ဒဲလီလိုက်အစီအစဉ်လွှတ်ထုတ်ချက်ချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုယ့်ရဲ့မိကွန်းတွေကိုစာနဲ့ဖြစ်စီအသံဖိုင်နဲ့ဖြစ်စီ view မြန်မာပိုင်းကိုကြိုတင်ပေးပို့ထားလို့လည်းရပါတယ်။view မြန်မာပိုင်းရဲ့ဖုန်းနံပါတ်က0123923254ဖြစ်ပါတယ်။ email လိပ်စာက bamis@viewnews.com ဖြစ်ပါတယ်။ပါဝင်စတူဒီယိုမိန့်မှန်းကြမ်းတော်ရှိနေကိုကြိုလိုပါတယ
်။မနက်ပြန်အင်္ဂါညတဲ့လေလိုက်စီစဉ်မှာတော်ရရှင်နေပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ပြသည်ရှင်။ view ကနေအခုထုတ်လွှင့်ပေးနေတဲ့ radio ညနေခင်းအစီအစဉ်ပြပြချင်းပါပဲ။ view မြန်မာပိုင်းရဲ့ TV စီစဉ်ကိုည9နာရီကနေ9နာရီခွဲအထိထုတ်လွှင့်ပေးဖို့ရှိတာမျိုးစောင့်မျှော်ရှုစားနိုင်ကြပါတယ်ရှင်။အစီအစဉ်လေးအဆုံးတက်ခင်မှာနောက်ဆုံးရသတင်းချင်းချုပ်ကိုမဆုမြတ်မို့တလှည့်ပြောပြပေးပါရှင
်။ American Basketball အကျော်အမော် Kobe Bryant ဟာတနင်္ဂနွေနေ့ကရဟန်းရင်ပြတ်ကျသေဆုံးသွားတဲ့အတွက်ကမ္ဘာတဝန်းကသူ့ရဲ့ပရိသတ်တွေစိတ်ထိတ်ခိုက်ဝမ်းတည်းစကားဆိုနေကြပါတယ်။ Los Angeles မြို့ပြည်နာက Calabasas မြို့ပေါ်ရဟန်းရင်ပြတ်ကျမှုအတွင်းအသက်42နှစ်အရွယ် Kobe Bryant နဲ့73နှစ်အရွယ်သူသမီးဂျီယာနာတို့အပါအဝင်ရဟတ်ရင်ပေါ်ပါသွားသူ6ယောက်လုံးသေဆုံးခဲ့ကြတာပါသူသမီးရဲ့ဘတ်စကတ်ဘောပွဲအတွာရဟတ်ရင်ပြတ်ကျခဲ့တာဖြစ်ပါတယ်ဘာကြောင့်ရဟတ်ရင်ပြတ်ကျခဲ့တယ်လဲဆိုတာပြည်တော်စုအဆင့်တာဝန်ရှိသူတွေရဲ့အကူအညီနဲ့စုံစမ်းစစ်ဆေးနေတယ်လို့ LA မြို့နယ်ရဲတပ်ဖွဲ့ကပြောပြီးရဟတ်ရင်ပြတ်ကျတဲ့နားလူတွေမလာကြဖို့လည်းတောင်းဆိုထားပါတယ်တရုတ်ဝန်ကြီးချုပ်လီကေချန်းဟာကိုရိုနာဗိုင်းရပ်စ်ပိုကူးစက်ပြန့်နှံ့မှုအဆိုးဆုံးဖြစ်နေတဲ့ဝူဟန်မြို့ကိုဒီကနေ့တနင်္လာနေ့မှာသွားရောက်ပြီးတော့ကျန်းမာရေးအရာရှိတွေနဲ့တွေ့ဆုံခဲ့တယ်လို့ရောဂါထိခိုက်ရေးဆောင်ရွက်မှုတွေကိုစစ်ဆေးခဲ့ပါတယ်။အခုဆိုရင်ကိုရိုနာဗိုင်းရပ်စ်ပိုကြောင့်သေဆုံးသူဟာ82ဦးရှိသွားပါပြီ။ဝူဟန်မြို့ဟာကိုရိုနာဗိုင်းရပ်စ်ပိုကူးစက်မှုအဓိကနေရာဖြစ်တာပါ။ဗိုင်းရပ်စ်ပိုမပြန့်အောင်တားဆီးတဲ့အနေနဲ့အဲ့ဒီမြို့မှာရှိတဲ့လူတွေနဲ့မြို့အတော်များများမှာရှိတဲ့လူတွေကိုတရုတ်အစိုးရကသွားလာမှုတွေကန့်သတ်ထားပါတယ်။လူစုလူဝေးမလုံအောင်လဲတရုတ်နှစ်တကူတဲ့ရက်ကိုနောက်ထပ်3ရက်တိုးပြီးတင်းဒဲလိုတင်းကနေနေကကြီးညာခဲ့ပါတယ်။တရားစွဲခံနေရတဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်အမှုအတွက်သမ္မတရှေ့နေတွေကအထက်လွှတ်တော်တရားခွင်မှာဆက်လက်ခုခံခြေပလျှောက်ထားနေချိန်မှာပဲနောက်ထပ်တပ်တွေတွေခေါ်ယူစစ်ဆေးဖို့ဒီဘခွဲအမတ်တွေဘက်ကထပ်မံတောင်းဆိုနေကြပါတယ်။သမ္မတထရမ့်ကသူ့ရဲ့နိုင်ငံရေးပြန်ပဲ့အပေါ်ယူကရိန်းနိုင်ငံကစုံစမ်းစစ်ဆေးမှုမလုပ်သေးရွေယူကရိန်းကိုပေးမဲ့လုံခြုံရေးအကူအညီတွေဆိုင်းထားခြင်းနဲ့လို့အမေရိကန်လုံခြုံရေးအကြံပေးဟောင်း John Bolton ကိုပြောကြားခဲ့တယ်ဆိုတဲ့အကြောင်းထပ်မံထွက်ပေါ်လာတာမို့ဒီမိုကရက်အမတ်တွေကထပ်ပြီးတော့တောင်းဆိုနေကြတာဖြစ်ပါရဲ့ရှင်။
နောက်ဆုံးရသတင်းချင်းချုပ်ကိုမဆုမြတ်မုံကကြီးညာပေးခဲ့တာဖြစ်ပါတယ်ရှင်။တနင်္လာညနေခင်းအတွက်အစီအစဉ်ထုတ်လုပ်ရမှုကကိုအောင်အောင်ဖြစ်ပါတယ်။စပ်ပိုင်းဆိုင်ရာအသံဖတ်အင်ဂျင်နီယာကတော့ Joel Gill ဖြစ်ပါတယ်ရှင်။ခုညနေခင်းအစီအစဉ်ဒီမှာပဲအဆုံးသတ်ပါမယ်ရှင်။နောက်နှစ်နာရီကြာညာ9နာရီကနေ10နာရီထိထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုဖိုင်းလိုမီတာ1925 32နဲ့ဖိုင်းလက်မီတာ190လို့ကနေဖန်ယူနာဆင်နိုင်ပါတယ်ရှင်။ VOE ကိုနားတော်တော်ဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။တော်တော်ရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။
This program has come to you from the Voice of America, Washington.
ขณะนี้